ဒီပါရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံသားငွေနဲ့ရတဲ့လစာငွေကိုပြည်ရင်းကိုလွှဲပြောင်းမယ်ဆိုရင်ဒီ license ရဘန်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးဆွဲတာတွေကို21ရက်အတွင်းလွတ်လွတ်လပ်လပ်လုပ်ဆောင်နိုင်တယ်လို့ဘဟဘိုဘန်ကအမိန့်ထုတ်ထားပါတယ်။ဒီထုတ်ပြန်ချက်အရဆိုရင်နိုင်ငံသားငွေကိုရောင်းချခွင့်ပေးတဲ့အခါမှာဘန်ကနေဒေါ်လာငွေသားကိုထုတ်ယူခွင့်ပြုမှာလား။ဘဟဘန်ရဲ့ရည်ညွှန်းငွေလဲနှုန်းမဟုတ်ပဲပြပပေါက်ဈေးနှုန်းနဲ့လဲလှယ်ခွင့်ပြုမှာလားဆိုတာတွေကရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုတရားဝင်ရောင်းဝယ်ခွင့်ရှိတဲ့ authorized dealer AD ဘန်တွေကနေတဆင့်ပြည်တွင်းကိုလွှဲပြောင်းပေးတဲ့အခါမှာသူတို့ကိုယ်တိုင်အသုံးပြုတာဖြစ်စေတခြားသူကိုလွှဲပြောင်းတာဖြစ်စေဘန်ကိုရောင်းချတာမျိုးဖြစ်စေလွတ်လွတ်လပ်လပ်လုပ်ဆောင်နိုင်ပါတယ်လို့ဗဟိုဘန်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကငွေလွှဲပြောင်းတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်အလုပ်သမားတွေဒီမြန်မာနိုင်ငံနေပြီးတော့ကြာမထွက်ခွာပြီးမှဒီနိုင်ငံသားငွေကိုမြန်မာနိုင်ငံထဲကိုပို့နိုင်တဲ့ဒီလိုဘန်တစ်ခုမှဘန်စင်းဖွင့်ပြီးပို့သူတို့တပါးလဲလုပ်ဆောင်ပြီးသွားမှာဖြစ်တယ်အားဒီကနေပြီးတော့ကြာမိသားစုတွေကိုတွေ့ပို့တဲ့ငွေတွေကိုကျွန်တော်တို့လေအောင်ကြီးစိတ်ချစွာပို့နိုင်ဖို့ကျွန်တော်တို့ပေါင်းရွက်သွားမှာဖြစ်ပါတယ်။အဲဒါ၅ဘဏ်ကတော့ကျွန်တော်တို့ကယခင်ကတိုင်ရှိပြီးသူတို့ခွင့်ပြုချက်ရပြီးတဲ့ရွှေဘဏ်၊ကမ္ဘောဒဘဏ်၊ United Emirates ဘဏ်၊ဒီမြန်မာနိုင်ငံသားများဘဏ်ပြီးတော့မြန်မာမိုဘိုင်းငွေကြေးဝင်ဆောင်မှုလီမိတက်ပေါ့။အဲသူတို့ကလည်းတော့ဒါစာရင်းတစ်ခုဖွင့်နေပြီးကျွန်တော်တို့ပေါင်းရွက်သွားမှာဖြစ်တယ်။အလုပ်သမားများအနေနဲ့ဒီပမှာရှိတဲ့ကျွန်တော်အလုပ်သမားများကိုလည်းပြည်စီလိုပါတယ်။ဒီပအနေပြီးတော့ကြစိတ်ချစွာပုံဆွဲနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးလျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ဝယ်ယူရောင်းချတာတွေနဲ့ကိုပိုင်သုံးဆွဲတာတွေကို21ရက်အတွင်းအပြီးသတ်လှုပ်ဆောင်ကြရမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းနိုင်ငံသားငွေကိုရောင်းချခွင့်ပေးတဲ့အခါမှာဘဏ်ကနေဒေါ်လာငွေသားကိုထုတ်ယူခွင့်ပြုမှာလားဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမဟုတ်ပဲပြပပေါက်ဈေးနဲ့လဲလှယ်ခွင့်ပြုမှာလားဆိုတာတွေကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗဟိုဘဏ်ကတော့ပြပကိုနိုင်ငံသားငွေလွှဲပြောင်းတာဖြစ်စေပြပကနေလွှဲပို့တာဖြစ်စေရည်ညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်နဲ့3ညဒသမ3ရာခိုင်နှုန်းဘောင်အတွင်းမှာပဲသတ်မှတ်ဖို့နိုင်ငံသားငွေလဲလှယ်ခွင့်ရထားတဲ့ဘဏ်တွေကိုညွှန်ကြားထားပါတယ်ဒါပေမဲ့လည်းအပြင်တရားမဝင်ကြိုက်ရောင်းကြိုက်ဝယ်ဈေးတွေမှာတော့ဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ကွာနေတယ်ဆိုပြီးသတင်းတွေအမျိုးမျိုးထွက်နေတာကြောင့်ပြည်တွင်းဘဏ်တွေနဲ့ငွေလွှဲတဲ့ကိစ္စကိုအယုံကြည်မရှိတဲ့အကြောင်းရန်ကုန်မြို့ကန်တူဦးဖြစ်တဲ့မတ်ရွှေစင်က VOA ကိုပြောပါတယ်
။မားတော့လေရှင်းပြရရင်အယုံကြည်မရှိဘူးညော်ရတယ်ရယ်။အခုနောက်ပိုင်းမှာဟိုဟာပေါ့ကိုရီအတွက်အဆင်ပြေမဲ့နီးလန်းတွေကိုရှာရတာပေါ့ညော်ရတယ်ရယ်။ရှာတော့ဟို overseas account ရှိတယ်ညော်ရတယ်။ overseas account ရှိတော့ overseas account နဲ့ဟိုမားတို့လွှဲလိုက်တယ်။အဲ့မတိုင်ခင်ကတော့တော်တော်လေးဟိုဟာပေါ့၄၅၆လောက်ပေါ့ဒီ1150နဲ့ဟိုအဖြတ်ခံလိုက်ရတယ်ပေါ့နော်ဆိုတော့လောလောဆယ်ကတော့အမတို့ဒီဘက်ကမှဟိုဘန်ဘန်နေနဲ့ဘိုင်းနေနဲ့ link လောက်ထားပြီးတော့လွှဲတာကိုမလုပ်ဖြစ်တော့ဘူးညီမလေးဟိုဟာပေါ့ခုနောက်ပိုင်းအဲ့ဒီဟိုတို့ပြင်ညာရဲ့အစ်စ်ထုတ်လိုက်တဲ့ပုံမှာလဲကိုရီးယားရုံကြည်ချက်မရှိတဲ့အတွက်ကြောင့်မို့လို့ပြန်ပြီးတော့ဟိုပြန်ပြောင်းပြီးတော့လွှဲဖို့လဲ this for you ဟာတော့အဲ့တော့အခုနောက်ပိုင်းပါရင်များလဲဆိုတော့ဟိုဟာပေါ့အမမျိုးသားဟိုတငယ်ချင်းတွေပါရင်ဆိုလို့ရှိရင်တို့တွေဆိုလို့ရှိရင်ဟိုအကောင့်မရှိတဲ့လူတွေဆိုလို့ရှိရင်ဘဏ်ကသွားပြီးတော့ဟို overseas account တွေသွားဖွင့်ကြတော့လေဖွင့်ပြီးတော့တတ်နိုင်သလား offset တွေကိုလွှဲယူလိုက်ကြတော့တာပေါ့နော
်စစ်ကောင်စီပြည်တွင်းအခွန်ဦးစီးဌာနကတော့ပြပကနိုင်ငံသားငွေနဲ့ရတဲ့လစာတွေကိုတရားဝင်ပြန်ပို့ပြီးတော့အဲ့ဒီဝင်ငွေတွေနဲ့ရင်းနှီးမြှုပ်နှံတာအခြေခံပစ္စည်းဝယ်ယူတာတိစောက်တာမော်တော်ယဉ်ဝယ်ယူကြတဲ့အခါမှာအတိုင်းအတာတစ်ခုအထိအခွန်ကင်းလွတ်ခွင့်ပေးမယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လဲလိုင်စင်ရဘဏ်တွေကငွေပြန်လွှဲရေးအစီအစဉ်နဲ့ညွှန်ကြားချက်တွေအပေါ်မှာလက်ခံကြိုဆိုသူတွေလည်းရှိပါတယ်
။အခုရပြောတယ်မလား။ဘန်နေတဲ့ကို CB ဘဏ်အမအေရီဘဏ်ထားပါတော့အဲ့လိုမျိုးကို A ဘဏ်အဲ့လိုမျိုးတွေကိုဖဲလိုက်မယ်21ရက်တွင်ဟိုဟာပြန်ထုတ်မြန်မာဟိုမြန်မာငွေလဲပေးရမယ်အဲ့လိုပြောတဲ့ဟာကိုစိတ်ချတယ်အဲ့ဒါစိတ်ချတယ်အမကောင်းတော့ကောင်းတာပြင်မလဲဆိုပို့ပြီးတော့အမဒေါ်လာဈေးတက်တာတွေပါသူတို့ကစားလို့တောင်ပို့ရအောင်ပဲ
မြန်မာနိုင်ငံဟာပြပမှာတွားရောက်အလုတ်လုတ်ကင်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံဘက်ကိုပြန်ပို့တဲ့ဝင်ငွေတွေကိုအများအပြားလက်ခံရရှိနေတဲ့နိုင်ငံဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာတင်သွားအလုတ်လုတ်ကင်နေတဲ့မြန်မာနိုင်ငံသားအလုတ်သမားက5000ရှိပြီး90ရာခိုင်နှုန်းကထိုင်းနိုင်ငံမှာအလုတ်လုတ်နေကြတာလို့သ တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းပါတယ်။ဗဟိုဘဏ်ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းပြည်ပကနေမြန်မာနိုင်ငံဘက်ကိုပြန်ပို့တဲ့ဝင်ငွေကဒေါ်လာ 3.8 ဘီလီယံရှိခဲ့ပါတယ်။ကိုဗစ်ကာလ2021ခုနှစ်အထိရော့ကျသွားပေမဲ့2022ခုနှစ်အတွင်းမှာတော့ဒေါ်လာ6ဘီလီယံနဲ့10ဘီလီယံကြားမှာရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။